ASEAN ထိပ်သီးစည်းဝေးမှာဂုဏ်ပြုညစာစာပွဲကိုမတက်ရောက်ခင်နာနေခမ်းမဆောင်တစ်ခုမှာဗုဒ္ဓဟူးနေ့ကအမေရိကန်သမ္မတဘရက်အိုဘားမားနဲ့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေးတို့အလို့သဘောတွေ့ဆုံခဲ့ကြတယ်လို့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောပါတယ်။ဒီသတင်းပတ်အစောပိုင်းကသမ္မတအိုဘားမားကိုရည်ညွှန်းပြီးပြောဆိုရမှာဖိလစ်ပိုင်သမ္မတဒူတာတေးကရိုင်းပြတဲ့စကားလုံးတွေတုံ့နှုံခဲ့တာကြောင့်ဆက်ဆံရေးမှာအဖူးထစ်ဖြစ်နေတဲ့ကိစ္စဟာလည်းခေတ္တတွေ့ဆုံမှုကြောင့်အနည်းငယ်ပြည့်ပြည့်စရာဖြစ်ခဲ့ရပါတယ်။အင်္ဂါနေ့မှာတော့ဖိလစ်ပိုင်သမ္မတရဲ့ပြောဆိုမှုကြောင့်တရားဝင်တွေ့ဆုံမဲ့အစီအစဉ်ကိုသမ္မတအိုဘားမားကဖျက်ခဲ့ပါတယ်။အခုနောက်ဆုံးတွေ့ဆုံမှုနဲ့ပတ်သက်ပြီးအမေရိကန်သမ္မတအင်ဗျူတော်ကတော့အတိမပြုသေးပါဘူး။ဗုဒ္ဓဟူးနေ့ကဗီယန်ကျဲမြို့တော်မှာကျင်းပတဲ့ဂုဏ်ပြုညစာစာပွဲမှာပထမပိုင်းတော့ဖိလစ်ပိုင်သမ္မတဒူတာတေးကိုသမ္မတအိုဘားမားနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ဘေးမှာနေရာချထားမယ်လို့ဖိလစ်ပိုင်နိုင်ငံခြားရေးဌာနကကနဦးသတင်းတွေထုတ်ပြန်ခဲ့ပေမဲ့လို့လည်းအဲ့ဒီနေ့ညစပွဲဝိုင်းမှာတော့သမ္မတအိုဘားမားဘေးမှာဘရူနိုင်းဘီယင်နဲ့ဗီယက်နမ်ဝန်ကြီးချုပ်ကတော်တို့ကြားနေရာချထားပေးခဲ့တာဖြစ်ပါတယ်ဖိလစ်ပိုင်သမ္မတဒူတာတေးကတော့ရုရှားဝန်ကြီးချုပ်ဒီမက်ထရီမက်ဗီယက်ဒက်ဖ်နဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတို့ကြားမှာထိုင်ခဲ့ပါတယ်မြန်မာနိုင်ငံရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ရဲ့ဇနီးဘေးမှာထိုင်ခဲ့တာဖြစ်ပါတယ်။သုံးရက်ကြာကျင်းပတဲ့အရှေ့အာရှထိပ်သီးအစည်းအဝေးရဲ့နောက်ဆုံးနေ့ဖြစ်တဲ့စက်တင်ဘာလ8ရက်ကြာတာပတိနေ့မှာအာဆီယံထိပ်သီးညီလာခံနဲ့အရှေ့အာရှထိပ်သီးညီလာခံတို့ကိုခေါင်းဆောင်တွေအားလုံးတက်ရောက်ကြမှာဖြစ်ပါတယ်။အစည်းအဝေးပြီးဆုံးချိန်ကျရင်တော့လက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့လာအိုနိုင်ငံကနေဖိလစ်ပိုင်နိုင်ငံကိုလာမယ့်အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်တရားဝင်လွှဲပြောင်းပေးအပ်မှာလည်းဖြစ်ပါတယ်ရှင်။